အခုချိန်ကစပြီးအင်္ဂါည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်။ကိုဇော်ဝင်းလှိုင်ကဆွေးနွေးတင်ဆက်မှာဖြစ်ပြီးမတ်စုမွန်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါရဲ့ရှင်။
ဒီရည်ရည်လိုင်းစီစဉ်ကကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့လက်ရှိကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ဒုက္ခသည်တွေအရေးပဲဆိုရင်ဆိုလို့ရနိုင်တဲ့ဒီရွာပုံးရွာရှောင်ဒေသခံရွာသားတွေထွက်ပြေးနေရတဲ့ကိစ္စဖြစ်ပါတယ်ဒေသခံတွေဟာထောင်ထဲချီပြီးတော့ဒီစစ်ဘေးဒဏ်တွေကကင်းလွတ်ရာတောတွေတောင်တွေတဲ့ကိုထွက်ပြေးပုန်းရှောင်နေကြရတာဖြစ်ပြီးတော့အစာရေစာပြတ်လတ်တာနောက်ကျန်းမာရေးအခြေအနေဆိုရင်ရစရာရှိတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတယ်ဆိုတော့သတင်းတွေလည်းသောတာရှင်တွေနေ့တိုင်းလိုလိုအခုနောက်ပိုင်းမှာကြားနေရမှာဖြစ်ပါတယ်ဆိုတော့ဒီကိစ္စကိုဒီဒုက္ခသည်တွေကိုကယ်တင်ဖို့အတွက်ကချင်ပြည်နယ်အစိုးရကနေကိုယ်စလဲဆေးလွတ်လိုက်တဲ့ဟာကလည်းအစောပိုင်းမှာတမတော်ကနေပြီးတော့ခွင့်မပြုတာကြောင့်လူငယ်ကြီးအကြောင်းပြချင်တယ်ပေါ့လေခွင့်မပြုတာကြောင့်သူတို့တွားကယ်လို့မရခဲ့ဘူးပြန်လဲလာခဲ့ကြရတယ်ပေါ့နောက်ဒီပြည်ထောင်စုဝန်ကြီးကိုယ်တိုင်ဂျာဝင်စေစားဆောင်ရွက်တဲ့အခါကြတော့မှသာလွန်ခဲ့တဲ့နေ့ရက်ကအဆင်ပြေတယ်။နောက်ရွာသားတချို့ရာနဲ့ချီတဲ့ရွာသားတချို့ပြန်ပြီးတော့ဒီတော်ရီတွေကနေပြီးတော့ကဲထုတ်နိုင်ခဲ့တယ်ပေါ့နော်။ဆိုတော့ဒါကြောင့်မလို့စဉ်းစားစရာရှိလာတာကတော့ဒါဟိုအစောပိုင်းကတည်းကပြည်တော်စုဝန်ကြီးကဝင်ပါရင်ပို့ပြီးတော့တင့်တော်မလား။ဒါမှမဟုတ်လို့ရှင်လေတမတော်ဒီတမတော်သဘောထားအတိုင်းပဲလုပ်နေတာလား။ပြည်နယ်အစိုးရဟာပြည်နယ်အစိုးရစကားကိုသူတို့အနေနဲ့နာထောင်မှုမလို့ဘူးပြည်နယ်အစိုးရလှုပ်ဆောင်ချက်တွေကိုသူတို့လိုက်နာဖို့မလို့ဘူးဆိုတဲ့သဘောပြတာလားဆိုတာကတော့ဒါမိကွန်ထုတ်เสียအငင်းခုံဖြစ်เสียကိစ္စတော့ရှိမှာပေါ့လေဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့တဲ့အဓိကထားဖိတ်ခေါ်ထားတဲ့သူတွေကတော့ကချင်ပြည်နယ်ဖားကန့်ဒေသကိုကိုစားပြုတဲ့အမျိုးသားလွတ်တော်ကိုစလဲဥက္ကမောင်မြင့်ရှိပါတယ်နောက်ရန်ကုန်တိုင်းဒေသကြီးကအမျိုးသားလွတ်တော်ကိုစလဲဒေါ်ဆူဇန်နာလာလာဆိုနောက်ပြီးတော့ဒီပြီးခဲ့တဲ့ဒီလွတ်တော်ပထမတက်တန်းမှာအင်ဂျန်ရန်ဒေတာကိုအခုဒီပဋိပက္ခတွေဖြစ်နေတဲ့အင်ဂျန်ရန်ဒေတာပေါ့နော်အင်ဂျန်ရန်ဒေတာကိုကုစားပြုခဲ့တဲ့ပြည်သူလွတ်တော်အမတ်ဟောင်းလည်းဖြစ်ဒီအမျိုးသမီးတွေအရေးကိစ္စနဲ့ပတ်သက်ပြီးတော့တက်ကြွစွာဥဆောင်လှုပ်ရှားနေတဲ့သူလည်းဖြစ်တဲ့ဒေါ်တွဲဘူးရှိပါတယ်။နောက်ဒီဒုက္ခသည်တွေပြည်မိနေတာကိုကဲထုတ်နိုင်ရေးအတွက်ဒီမြစ်ကြီးနားမြို့မှာရှေ့တန်းကနေပြီးတော့လှုပ်ရှားနေတဲ့ကချင်းလူငယ်တုသဖိတ်စခန်းဥဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုလွန်ဆောင်တို့လည်းရှိနေကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးဥခမောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥခမောင်မြင့်လေလိုက်မော်ရှိပါလား
ရှိပါတ
ယ်ဥခမောင်မြင့်ကျွန်တော်တို့ကလိုရင်းတူရှင်လေးအရင်ပြောပေးမလားနောက်ဆုံးအခြေအနေဥခမောင်မြင့်သိရတဲ့အခြေအနေကမနေ့နဲ့ဒီနေ့မှာကျွန်တော်တို့လူတွေကိုသွားပြီးတော့ကယ်ထုတ်လာနိုင်ခဲ့တယ်အာဆိုတော့အခုဘလောက်ကဲပြီးသွားကဲတင်လိုက်နိုင်ပြီလေခမန်းကြီးဘလောက်ကြံနေသေးတယ်လို့သိပါလေခင်ဗျာ
။ဟောကျွန်တော်မနေ့ကတည့်ရတဲ့အတိုင်းသားတော့ည7:00ထိကမန်းရောက်တဲ့ဦးကြီးကတော့125ဦးအဲ့ဒါတွေကိုအလုံးကိုသူတို့သက်ဆိုင်ရာနိဆိုင်ရာယူရတယ်ကိုအလုံးပို့ဆောင်ပေးပါပြီ။လောဆိုင်ရန်ကထိုင်ရန်နန်စီရင်နောက်ပြီးတော့မှဒီဟုတ်စားပေါ့နန်ဟိုင်တို့ပါတော့မိုးကောင်းတို့အလုံးသူပို့လိုက်ပါပြီ။အဲ့ဒါလေးတွေသူတို့အကုန်လုံးပို့ပြီးပါပြီကျွန်တော်တို့။ဒီနေ့ဆက်ဖြစ်တာကတော့ဒီအောင်လောက်ကနေမှ138ယောက်ကဒီနောင်နန်းဘူကဩစာပေါ့ခရစ်ယာန်မစ်ရှင်ခရစ်ယာန်ကျောင်းမှာဒီနေ့ရောက်လာပါတယ်၄နိုင်ကျော်လောက်ကအဲ့ဒါကြီးလေကျွန်တော်တို့ရောက်ကြည့်ရှုပြီးပါပြီအားလုံးကျွန်တော်တို့ရောက်ကြိုးဆုပ်ပြီးပါပြီ
ဟုတ်ကဲ့အဲ့ဒီအောင်လောက်ကိစ္စကိုကျွန်တော်ပြောချင်လို့ပါအခုဦးခမောင်မြင့်ရင်ညွှန်းပြောတဲ့အောင်လောက်ဆိုတာဒီတနိုင်းမြို့နယ်ကအောင်လောက်ကျေးရွာကိုဆိုလိုတာထင်ပါတယ်ကျွန်တော်တို့အစောပိုင်းမှာသိနေရတာကအောင်လောက်ကရွာလုံးကျွတ်ပျောက်နေတယ်လူ1000လောက်ရှိတယ်ဆိုပြီးကျွန်တော်တို့သတင်းကြားနေရတာဆိုတော့1000ဆိုတာမဟုတ်ဘူးလားဒါမှမဟုတ်လေသူတို့ကအဲ့ဒီ1000နဲ့ကနေကွဲထွက်လာတဲ့အုပ်စုလားအခုဦးခမောင်မြင့်တို့ဖះเจ้าမှာတွေ့ကြရတဲ့ဒူတရားကျော်ဟာ
အဲကျွန်တော်တို့မေးကြည့်ပါတယ်ဘာကြောင့်မို့လို့ပထမတော့တို့အလုံးအဆုတူတူပဲတဲ့ဘာကြောင့်လဲဆိုတော့အဲ့ဒီမှာတို့ကွဲသွားရခြင်းအကြောင်းရတချို့အသက်ကြီးတဲ့လူလမ်းမလျှောက်နိုင်တဲ့ဟာတို့ကလေးတို့ကလေးမွေးတာတွေရှိတဲ့ဟာတွေကြတော့တို့ကကြံရစ်ခဲ့ပါတယ်တဲ့လက်ဖက်လည်း80-80လောက်ပြန်ရောက်ပါဦးမယ်တဲ့အဲ့ဒီနောင်နှမ်းဘက်ကို
အော်ဟုတ်ကဲ့ကျေးဇူးပါဟုတ်ပြီအဲ့ဒါဆိုရင်တော့ဒီဟာကတော့နည်းနည်းဟိုနည်းနည်းတော့ရုပ်လုံးပေါ်လာပြီပေါ့နော်အခုကျွန်တော်ဒေါ်ဆူဇန်နာလလဆိုးကိုလေလိုက်မဖိတ်ခေါ်ချင်ပါတယ်ခင်ဗျဟု
တ်ကဲ
့ဒေါ်ဆူဇန်နာလလဆိုးကအခုလက်ရှိမှာလွတ်တော်မှာလည်းဖြစ်တယ်နောက်ဒီအမျိုးသမီးနဲ့ကလေးငယ်များဆိုင်ရာကော်မတီမှာလည်းပါဝင်နေဆိုဒီအခုပြေးကြတဲ့သူတွေအများစုဟာလည်းကျွန်တော်တို့သိရတော့ဆိုရင်အမျိုးသမီးနဲ့ကလေးငယ်တွေများတယ်ပေါ့နော်ဟိုအသက်ကြီးရွယ်အိုတွေလည်းပါတာပေါ့အမျိုးသမီးဆိုတဲ့အထက်မှာဆိုတော့ဟိုဒီဟာတွေဖြစ်နေရတာဟာအခုလွတ်တော်အခုဒီဟာဖြစ်တာဆိုဒီတရက်နေ့ထဲမှာဖြစ်တာမဟုတ်ဘူးလေဟိုတိုက်ပွဲတွေဆက်ဖြစ်တာဆိုဧပြီဒီပြင်းပြထန်ထန်ပြန်ဖြစ်လာတာ AP လာဇန်းလောက်ကဆက်ဖြစ်တာဆိုတော့ဟို ခုထွက်ပြေးနေရလွတ်တော်မှာကအခုတတဲ့ဆန်တဲ့လွတ်တော်ကပိတ်ထားတဲ့အချိန်ဖြစ်နေတော့ဆရာမတို့အနေနဲ့ဘာလို့ပြေးနိုင်တယ်လဲလွတ်တော်ရဲ့အခန့်ကဏ္ဍကဒီလိုကိစ္စတွေမှာဘယ်လောက်အထိဝင်ပြီးတော့ပါဝင်ဆောင်ရွက်ခွင့်ရှိမလဲအဲ
ဆရာတို့ကအခုဟိုအရင်လဲရပေါ့နော်ဒီကော်မတီအနေနဲ့ကချင်ပြည်နယ်ဘက်ကိုဆင်းပြီးတော့အမျိုးသမီးနဲ့ကလေးသူငယ်ရဲ့အခြေအနေတွေကိုလေ့လာဖို့ဆိုပြီးတော့အစီအစဉ်တော့ရှိပါတယ်ဒါလည်းဆိုကျွန်တော်တို့ဒီကော်မတီရဲ့ outreach program ပေါ့နော်ပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်ကျွန်တော်တို့ပြည်ပြည်နယ်ဘက်ကိုဆင်းခဲ့တယ်နေဆက်ထိကျွန်တော်တို့ရောက်ခဲ့တယ်အဲ့နေဆက်မှာရှိရဲ့ဟိုဒါပေါ့နော်မြောက်ဒီမှာရှိရဲ့ shelter တွေကြီးကျွန်တော်တို့ရောက်ခဲ့ပြီးတော့မှအဲ့ရအခြေအနေကြီးကျမတို့ဒါပြည်သူတွေနဲ့လည်းတွေ့ခဲ့တယ်နောက်တော့မိုင်းထီတဲ့ဟိုပြည်သူတွေနဲ့ပေါ့နော်အမျိုးမျိုးရောကလေးတွေရောကျမတို့တွေ့ပြီးတော့ကျမတို့အဲ့ဒါကိုနော်ဒီခီးသွားတဲ့အခြေအနေခံစားရတာကိုကျမတို့အာလွတ်တော်ဥပဒေကိုပြင်ပြပြီးဖြစ်ပါတယ်အဲ့တော့ကျမတို့ကဒီဟိုဒီနေ့ထဲမှာပေါ့နော်ကျမတို့ကချင်းပြည်နယ်ကိုကျမတို့အာ outreach တော့ဖို့ဆိုတော့ကျမတို့စီစဉ်ထားတာတော့ရှိပါတယ်ဒါပေမဲ့အဲ့ဥစ္စာကတော့ဒီနှစ်ထဲမှာဆိုတော့ကျမတို့ရဲ့ဟို timeline ရပါတော့ဒီမိုးရပြီပြီးမှပွားမယ်လို့တော့ကျမတို့စီစဉ်တာဒီအဲ April မှာအဲ့လိုတိုက်ကြွေးတွေပါရေးဖြစ်လာနေဆိုတာလည်းကျမတို့အာကြားပါတယ်သိပါတယ်အဲခုနက interview ဖြစ်ခဲ့တဲ့ဥက္ကမမင်းနဲ့လည်းကျမအနေနဲ့အဆက်အသွယ်ရှိပါတယ်တခါလေးတော့ကိုကျေရောရနေပြီးတော့ကျမကိုတော့ဒီအော်ဖုန်းကြီးပါရေးချက်တယ်ကျမလည်းတင့်တော်တဲ့အကြံဉာဏ်တွေလမ်းပြီးတော့ပေးတယ်ဒါပြနေတော့ထိတ်ဆက်ပြီးဆောင်ရွက်တာတွေလည်းလုပ်တယ်တခါလေညဖက်ပေါ့နော်၁၇နှစ်၁၇နှစ်လေကျမတို့ကအနေနဲ့ဖုန်းအဆက်အသွယ်ရှိပါတယ်ဒါကတော့ကျမတို့ဒါလွတ်တော်ပြိတ်နေတဲ့အတွက်ကြောင့်ကျမကတော့ဒါရန်ကုန်မှာရှိနေတဲ့အတွက်ကြောင့်သူ့ကိုအရေးကနေပဲကျမအဲ့လိုမျိုးလမ်းပြီးတော့အခုညီပေးနိုင်ပါတယ်ဆိုတော့ကျမတို့ဒီလိုမျိုးအဖြစ်နေတဲ့အခြေအနေတွေပေါ်မှာဒီမျိုးသမီးတွေနော်နောက်တော့ခလေးခံစားရရှိမှုအပေါ်မှာစက်တူတက်မြဟိုစိတ်မကောင်းဖြစ်ရပါတယ်အဲ့ဒီအတွက်ကိုလည်းကျမတို့ကဟိုဆက်လက်ကူညီဖို့ပေါ့နော်အာကူညီရရှိဖို့အတွက်ကျမတို့ဆက်လက်ကြိုးစားဆောင်ရွက်သွားမှာပ
ါဟုတ်ကဲ့ဆရာမဟိုတခုရှိတာကဟိုဆရာမတို့ဒီခီးစဉ်စီစဉ်ထားတာကဟိုဆရာမတို့အနေနဲ့ကြိုတင်စီစဉ်ထားတာလည်းရှိတယ်ဒါပေမဲ့လည်းမိုးရသည်ရှိနေတဲ့အတွက်မိုးရသည်ပြီးတော့မှသွားဖို့ဆိုတော့အခုလက်တလောဖြစ်နေတဲ့အနေအထားကသဘောအချင်းလိုမျိုးဖြစ်လာတော့ဒီသေးရှင်ဖြစ်နေတော့ဆရာမတို့အနေနဲ့ဒါကိုပို့ပြီးတော့လင်းလင်းမြန်မြန်လုပ်ဖို့ဟိုလုပ်ဖို့အစီအစဉ်မရှိဘူးလားဟိုဒီမိုးရသည်ဆိုတော့အတိုင်းပဲဆရာမတို့သွားမဲ့လူတွေတောင်ခက်ခဲတဲ့ဟိုတောထဲမှာဒုက္ခရောက်နေတဲ့သူတွေကပို့ပြီးတော့အခက်ကြုံရမယ်သူတို့ကပို့ပြီးတော့ဟိုအန္တရာယ်ကြီးမားတဲ့ပြဿနာတွေစာဝန်ကြီးကျမကြီးအကုန်လုံးသူတို့ကပို့ပြီးတော့အခက်ခဲနဲ့ရင်ဆိုင်ရမှာပေါ့အဲ့တော့ဆရာမတို့လွတ်တော်ဘက်ကဒီကိစ္စကိုအားချင်းဆောင်ရွက်ဖို့လွတ်တော်ကိုယ်စားလှယ်အဖွဲ့သွားတာမဟုတ်ရင်တောင်မှအစိုးရအနေနဲ့အမြန်ဆုံးဒီကိစ္စကိုပြေလည်အောင်လူသားချင်းစာနာမှုအနေနဲ့လှုပ်ဆောင်ပေးဖို့အစိုးရကိုတိုက်တွန်းတာဖိအားပေးတာမျိုးလုပ်လို့မရနိုင်ဘူးလားခင်ဗျာ
အဲအစိုးရကိုတော့ကျမတို့အမြဲတမ်းဆက်သွယ်ပြီးတော့ဆောင်ရွက်နေပါတယ်တခုဆိုလို့ရှိရင်ကျမတို့အမြဲတမ်းဟို communication channel လည်းရှိပါတယ်ဆိုတော့တို့လုပ်နေတဲ့ဟာလေရှင်ခုနဆရာတို့ပြောရတဲ့အထက်မှာလည်းပါတယ်လေဝင်ကြီးကိုယ်တိုင်ဆင်းတော့သွားပြီးတော့လုပ်နေရည်လည်းရှိရဲ့အဲ့တော့ဒီလိုမျိုးဥစားပေါ့နော်နေနေမြန်မြန်သွားဖို့ဘာညာဆိုတာလည်းဒါကျမတို့ကလွတ်တော်ကော်မတီအနေထားနဲ့ဆိုလွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်တို့ပေါ့နော်စီမံဆောင်ရွက်ချက်တို့အဲ့အရာတွေကလိုပါတယ်ကျမတို့စူးစမ်းသွားမှာပါမသွားဘူးလို့တော့မဟုတ်မလုပ်ဘူးလို့တော့မဟုတ်လေကျမတို့စူးစမ်းသွားအစီအစဉ်ရှိတယ်ဆိုတာကိုပြောပြတာဒါသာဟိုဥစားပေါ့နော်လုတ်တင်နေဆိုတာလေကျမတို့လက်ခံပါတယ
်ဟုတ်ကဲ့ဆရာမကျေးဇူးပါဟုတ်ကဲ့အဲ့တော့ကျွန်တော်အခုလေလိုက်ပေါ်ကိုဒီကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီဒုက္ခသည်တွေလူမျိုးရေးအတွက်လူငယ်တွေကိုကောင်းဆောင်ပြီးတော့တပိတ်စကန်ဖွင့်ပြီးလှူရှားခဲ့တဲ့အဖွဲ့တွေကဥဆောင်သူတူဖြစ်တဲ့ကျွန်တော်လွန်ဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျလေလိုက်ပေါ်မှာလွန်ဆောင်ရှိပါလား
ဟုတ်ကဲ့ဟုတ်ကဲ့
လုံဆောင်ရေဒီကိစ္စဟာရှင်းရှင်းပြောရမယ်ဆိုရင်တော့ဟိုလုံဆောင်တို့လိုလူငယ်တွေလုံဆောင်အပါဝင်လုံဆောင်တို့လိုလူငယ်တွေကမြစ်ကြီးနားမြို့မှာဖိဖိစီစီနဲ့တက်တိုက်တွန်းတွန်းတပိတ်စခန်းနေဖွင့်ပြီးတော့ဒီအစိုးရယုံရှိတဲ့နေရာမှာလုံဆောင်ခဲ့ကြလို့ဒီဟာအချိန်မြင့်လာပြီးတော့အခုလိုမျိုးကဲထုတ်တဲ့အဆင့်ကိုရောက်လာတယ်လို့ပြောရင်လည်းမမှားဘူးပေါ့နော်ဆိုတော့လုံဆောင်တို့ဘက်ကအခုအနေအထားကဟို ဟိုသွားပြီးတော့ကူကူညီတဲ့အထက်မှာလဲလုံဆောင်တို့နဲ့တက်လုံဆောင်တို့အဖွဲ့ရလူတွေပါမှာပဲဆိုတော့အခုဘလို့တိထားသလဲအခုအစိုးရကဟိုပြည်တော်စုဝန်ကြီးကရှေ့လျှောက်ဒီကြံနေတဲ့လူတွေကိုကယ်တင်ဖို့ကိစ္စမှာဘာတွေလှုပ်ဆောင်မယ်ဆိုတာမျိုးဆွေးနွေးညီနိုင်တာတွေရှိသလဲကချင်းပြည်နယ်အစိုးရကပဲဖြစ်ဖြစ်ပေါ့နော်
โอเคบัดนี้เราช่วงนี้ขึ้นจะรู้ดีกิจกรรมในระดับอนันต์ปัญมาเมมอร์ตมดอก็นี่ปิ้งทันได้ทุษิสิมุฤลงส่งได้แต่ช่องหมู่เราดูดีกิจกรรมเนี่ยเนี่ยดีโตตองเดต้าฤมาทุษิขึ้นจะรู้ดีผู้กองจังหวัดเดต้าเนี่ยดีพักกันบ่เนาะผู้กองจังหวัดพักกันนี่เนี่ยขึ้นจะรู้ดีสุนทราภูมิจังหยังดีกับตัวไว้บ่เนาะขึ้นจะรู้ดีก็คือจะพูดนิ้วเนี่ยดีกับมาแล้วจะรู้ก็ဒီစစ်စင်ရေးတွေမရှိနေရေးဆိုတဲ့ကောင်းစီရောက်ကနေလောက်တာတော့ဒီမြမတမတော်ရဲ့မြမတမတော်နဲ့မြမနိုင်ငံအစိုးရရဲ့ပေါ်စီလို့ကျွန်တော်တို့ခံမလို့ရပါတယ်ဒီတမတော်ဘက်ကနေတော့ကျွန်တော်တို့အနေနဲ့ရှိနေရေးနဲ့ဒီစစ်စင်ရေးကိုလောက်လာတဲ့အချိန်မှာတို့အကြောင်းကျေးရွာတွေဒီလူတွေထွက်ပြေးတင်းဆောင်တာမျိုးမဖြစ်ရဘူးဆိုပြီးမှတို့ရဲ့ဒီprofile ပေါ့နော်အဲ့လိုမျိုးမဖြစ်ချင်တဲ့အကြောင်းတို့ကကျေးရွာကလူတွေတိုက်ပွဲဖြစ်လာတဲ့အချိန်မှာသူတို့တွေစစ်စင်ရေးတွေလုပ်နေစစ်ကြောင်းတွေနဲ့ဖြစ်လာတဲ့အချိန်မှာကျေးရွာကလူတွေထွက်ပြေးလာတဲ့အချိန်မှာသူတို့ကထွက်ပြေးဒီဆောင်တင်းပိုင်ခွင့်သူတို့မရှိပါဘူး။ဒါပေမဲ့ကျွန်တော်တို့စစ်သားတွေကနေကျွန်တော်တို့သူတို့ကိုဖိတ်ပင်တာတွေရွာကနေမထွက်ခိုင်းတာတွေကျွန်တော်တို့လုပ်ပါတယ်။ပြီးရင်ကျွန်တော်တို့အဲ့ဒါကတော့ကျွန်တော်တို့နေရာဒေသအနှံ့အပြားမှာဖြစ်နေပါတယ်။ဆိုတော့အဲ့ဒီကိစ္စကိုကျွန်တော်တို့ဝိုင်းဝန်းဖြေရှင်းဖို့အတွက်ကျွန်တော်တို့ကအစိုးရကိုကျွန်တော်တို့ရက်တဲ့အဖွဲ့ရှိချိုးကြီးကောင်ကျွန်တော်တို့ကဒီစာပြင်တာတွေတင်ပြတာတွေလုပ်တော်လဲသူတို့တရားထုတ်ပြန်မှုတွေကျွန်တော်တို့ကမရှိပါတဲ့အကြောင်းမို့ဒီကိစ္စပေါ်မှာကျွန်တော်တို့ဒီခချင်းလူငယ်တွေကနေအပံတစ်ခုတော့ကျွန်တော်တို့ထိုးရတော့မယ်ဆိုတဲ့အကြောင်းမို့ဒီဟာကိုကျွန်တော်တို့ပြန်ပြီးမှလူထုစံတချီတက်ပွဲကိုကျွန်တော်တို့30ရက်နဲ့ဧပြီလ30ရက်နဲ့မှာလူထုအင်အားကျွန်တော်တို့8000အထက်ကျွန်တော်တို့25မြို့ပေါ်မှာကျွန်တော်ဒီအဲ့ဒီဒီလိုလေအမြန်ဆုံးကြင်ပေးဖို့အတွက်ကျွန်တော်လူထုအင်အားနဲ့ကျွန်တော်စံတထုတ်ပုံမှုတွေလုပ်ပါတယ်ပြီးတော့နောက်ပိုင်းမှာကျွန်တော်အစိုးရကလည်းဘာမှတုံ့ပြန်မှုမရှိခဲ့တဲ့ကြောင့်မို့ကျွန်တော်လူငယ်အင်အားနဲ့လူငယ်ထုနဲ့ညနေပိုင်းကနေလေးနာရီကနေကျွန်တော်တိတ်ခန်းကိုစတင်ပြီးမှကျွန်တော်လူငယ်အင်အားမရကြော်နဲ့ကျွန်တော်စတင်ပါတယ်ဆိုတော့အဲ့ဒီညနေရေးရရဲ့ကျွန်တော်ဒီချင်းချောင်းမှုတွေကျွန်တော်ခံရတဲ့အကြောင်းကိုကျွန်တော်ဒီပြန်ပြီးမှမနောကွင်းကိုကျွန်တော်ပြန်ပြီးမှတိတ်ခန်းကိုပြန်ပြီးမှခောက်ရပါတယ်ဆိုတော့တိတ်ခန်းကိုကျွန်တော်မနောကွင်းကနေပြန်ပြီးမှတုံ့ပြန်နဲ့ကျွန်တော်ပြန်စတင်ပါတယ်ဆိုတော့အဲ့ဒီမှာကျွန်တော်လူငယ်အင်အားကျွန်တော်တစ်ထောင်ကျော်နဲ့ကျွန်တော်ဒီအစိုးရရုံးပေးမှာစံပြဘူးလမ်းမကြီးပေါ်မှာကျွန်တော်တို့ပြန်လှုပ်တော့ဒီအစိုးရကနေကျွန်တော်တို့ဒါကိုတာဝန်ယူတာဝန်ခံမှုအကြည့်ဝနဲ့လုပ်ရမယ်လို့ကျွန်တော်တို့ပြောလာတော့ကချင်ပြည်နယ်အစိုးရဖွဲ့ကကျွန်တော်တို့ကချင်ပြည်နယ်ထုတ်ဒီနဲ့တွေ့ဆုံဖို့အတွက်ကျွန်တော်တို့တောင်းဆိုရပါတယ်ပြီးရင်ကျွန်တော်တို့ဒီကချင်ပြည်နယ်မှာရှိတဲ့အမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရုံးကိုကျွန်တော်တို့ဖုန်းဆက်ပြီးမှကျွန်တော်တို့တွားပြရပါတယ်တကယ်ဆိုတော့တို့ကျွန်တော်တို့ဘယ်လိုမျိုးကူညီရမလဲဆိုတာတို့စီကလည်းကျွန်တော်တို့အကူအညီလာပြီးမှလုပ်နေတာမျိုးနဲ့ကျွန်တော်တို့ကိုယ်တိုင်ကြာပြီးမှတို့ကိုဖုန်းဆက်ပြီးမှတို့စီကိုကျွန်တော်တို့လူငယ်ထုတွေကလည်းချိတ်ချိတ်တိကျမှကျွန်တော်တို့လာပြီးမှအကူအညီတောင်းရပါတယ်ဆိုတော့ဒီပုံမှာကြည့်နေဆိုရင်ဒီချင်းပြည်နယ်ဆိုရအခွင့်လည်းကျွန်တော်တို့အပေါ်မှာတုံ့ပြန်မှုတော့တစုံတရာရှိတယ်လို့ဆိုတော့များလဲဒါတုံ့ပြန်မှုဟာကျွန်တော်တို့အပေါ်မှာလင်းချမ်းမှုမရှိဘူးလို့ကျွန်တော်တို့သိနေရပါတယ်ဆိုတော့ကျွန်တော်တို့ဒီပုံမှာကျွန်တော်တို့သိတယ်ဒါကျွန်တော်တို့နိုင်ငံချင်းပြည်နယ်ဆိုရအခွင့်ကလည်းခိုင်မာပြည့်ချတဲ့ဒီအချင်းပြည်နယ်ရဲ့စစ်သေးတင်ဒီလိုမျိုးထပ်ပြီးတင်းဆောင်လိုက်တဲ့တင်းရဲ့ပြည်သူတွေကိုအမြန်ဆုံးကြေပြင်ပေးဖို့နဲ့လူသားချင်းစာနာထောက်ထားမှုအကြီးအကဲရရှိစေရန်နဲ့ကျွန်တော်တို့ဒီတင်းရဲ့ပြည်သူတွေကိုပြည်ပြင်တဲ့အချိန်မှာဒီတပ်ပါတီအစိုးရတတ်မတော်ပဲမဟုတ်ပဲနဲ့တပ်ပါတီကျွန်တော်အရက်ကွက်ဖွဲ့စီကျွန်တော်လူငယ်အမျိုးသမီးအဖွဲ့တွေကိုပေါင်းပြီးမှကျွန်တော်ပြည်ပြင်ပေးပြည်ပြင်ဒီလုံငန်းတွေလုပ်ဖို့အတွက်ကျွန်တော်တို့ဒါသဘောတူညီမှုတစ်ခုကိုထုတ်ပြန်ပေးဖို့အတွက်လုပ်တယ်ဒါမှမဟုတ်အစိုးရကအစီအံခံစားပေးတယ်ကျွန်တော်တို့သဘောထားထုတ်ပြန်မှုဆိုပြီးမှထွက်လာတယ်ဒါကြောင့်ကျွန်တော်တို့လူငယ်တွေကဒီအစိုးရရဲ့အစီအံခံစားကိုလိုချင်တာမဟုတ်ဘူးဆိုမှကျွန်တော်တို့မလက်ခံချက်ပါဘူးတောင်ပြည်ပြင်ပေးလို့ပြည်ပြင်ပြောင်းလဲပေးဖို့အတွက်ကျွန်တော်တို့တောင်းဆိုတယ်အခုချိန်ကြီးကျွန်တော်တို့ဒီလိုမျိုးသဘောထားထုတ်ပြန်ကြေညာချက်ကျွန်တော်တို့မရှိဘူးပြီးရင်ဒီချင်းပြည်နယ်အစိုးရဘက်ကတော့ဒီပြည်ပြင်ရဲ့ဒီလိုင်းတောင်းကိုဒီမောင်ဝဲဒေတာကိုတွားတည်ဖို့ဒီကိုတက်ပြောတော့ကျွန်တော်တို့ဒီရက်ပြက်ဖွဲ့ရှိပါတယ်ကောင်းဆောင်လို့ဒီကိုကြွားကြည့်တယ်တမတော်ဘက်ကလည်းပြန်ဟန်တာတယ်
လွန်ဆောင်ရေအဲ့တော့
လက်ပါကတမ
ဲလွန်ဆောင်ရေဒီလိုအဲ့တော့ကချင်ပြည်နယ်အစိုးရအနေနဲ့ကောဆိုလွန်ဆောင်လို့ဖြစ်ချင်တဲ့သဘောကဒီဒုက္ခတွေဒုက္ခရောက်နေတဲ့အခြေအနေဒီဟိုဒေသခံပြည်သူတွေရက်ပြက်ဖွဲ့စည်းတွေလွန်ဆောင်လို့လူငယ်တွေရဲ့ဖြစ်ချင်တဲ့ဆန္ဒတွေကိုကချင်ပြည်နယ်အစိုးရဘက်ကဟိုလက်ခံလိုက်ရောလို့ပဲလေသူအနေနဲ့မတိုးနိုင်မှုဖြစ်နေတဲ့သဘောများဖြစ်နေသလားဆိုလိုချင်တာကကချင်ပြည်နယ်အစိုးရကော်မတီဖွဲ့ပြီးဆီလွတ်လိုက်တဲ့အဖွဲ့ဟာတမတော်က ပြန်ဟိုလက်မခံလို့နောက်ကြောင်းပြန်လဲလာရတဲ့ဟိုဖြစ်စဉ်လဲအစောပိုင်းလေးမှာဖြစ်ခဲ့တယ်အဒီယာတွေနဲ့ဖြစ်နေတဲ့တစ်ချိန်တည်းမှာပေါ့နော်ဒါပေမဲ့ပြည်တော်စုဝင်ကြီးဂျားဝင်ဆောင်ရွက်တော့မှသာသူတို့သွားပြီးတော့ကူညီနိုင်တယ်စစ်တပ်ဘက်ကလည်းသူတို့အကြောင်းပြတာဒါလုံခြုံရေးအခြေအနေရပေါ့ဆိုလိုချင်တာကတော့ကချင်ပြည်နယ်အစိုးရရဲ့ဩဇာအာဏာဟာဒီအဲ့ဒီမှာဖြစ်နေတဲ့တိုက်ပွဲတွေဂျားထဲမှာရှိနေတဲ့တမတော်ခေါင်းဆောင်ဟိုဦးစည်းပဲဖြစ်အရာရှိပဲဖြစ်ဖြစ်အဲ့ဒီကလူတွေကိုသူမကြော်မလွန်ဆန်နိုင်မှုဖြစ်နေတယ်လားဆိုလိုချင်တာကအခုကျွန်တော်သိချင်တာကရှေ့လျှောက်ရှေ့ဆက်ဒီဖြစ်စဉ်တွေကတော့ကျွန်တော်တို့သိခဲ့ကြတာပေါ့နော်တောက်လျှောက်ကျွန်တော်လည်းဟိုပြည်သက်တွေလည်းသိမှာပါကျွန်တော်လည်းတောက်လျှောက်တင်ပြခဲ့တယ်ဆိုတော့အဲ့တော့ရှေ့လျှောက်ဘယ်လိုမျိုးလုပ်မယ်ဆိုတာကိုပြည်ထောင်စုဝန်ကြီးကိုယ်တိုင်ကဘယ်လိုဘာတွေပြောတယ်လဲဒီဒေါက်တာဝင်းမြတ်အေးက
โอเคပြည်ထောင်စုဝန်ကြီးလည်းကျွန်တော်တို့အလုပ်တဘောနဲ့ကျွန်တော်တို့ပြည်ပါတယ်ဒီတေးတဲ့ဒီအင်ဂျင်နီယာနန်ဒီဘာဘောတွေမှာကျွန်တော်ကဒီ9ရက်နေ့ည9နာရီခွဲမှာကျွန်တော်တို့တော့ပြည်ပါတယ်ဆိုတော့အဲ့မှာကျွန်တော်တို့ရှင်းနေတဲ့အချိန်မှာတော့ကျွန်တော်တို့ရဲ့ဒီဖြစ်ဖြစ်ခဲ့တဲ့အခြေအနေတွေကိုကျွန်တော်တို့ကတကယ်ဒီဖြစ်ဖြစ်တင်းဆောင်ရတဲ့ဒီတွေရဲ့အတန်တွေကိုကျွန်တော်တို့ပြန်ပြောလာတဲ့အချိန်မှာဒီကတော့ကျွန်တော်တို့ဒါကိုဆောင်ရွက်ဖို့အတွက်ဒီပြောခဲ့ပါတယ်ဒါမှမဟုတ်ကျွန်တော်တို့ဒီကိစ္စဒီကျေစုံရေးလုပ်ငန်းတွေအပေါ်မှာဘယ်လိုမျိုးကျွန်တော်တို့ mechanism နဲ့ third party တွေဘယ်လိုမျိုးပူးပေါင်းပါဝင်ပြီးမှကျွန်တော်တို့ကျေစုံတဲ့ကိစ္စတွေကိုဒီရေရှင်လုပ်ငန်းရှင်တို့အနေနဲ့ဘာမှဒါရှင်းလင်းမှုတွေကျွန်တော်မရှိပါဘူးဆိုတော့ကျွန်တော်ရှင်းရှင်းကျွန်တော်တို့ဒီကျွန်တော်တို့အမြန်ဆုံးကြိုတင်ရမယ့်ဒီလိုင်းလုံးခုမောင်ဝိုင်းဒေတာကိုပဲအဓိက focus တာပြီးမှကျွန်တော်တို့ဒီပြောခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်တို့ပြောဆိုနေတာတောင်းဆိုနေတာကတော့ကျွန်တော်တို့ဒီမောင်ဝိုင်းဒေတာရဲ့ကျေစွေရေလုံငန်းပဲမဟုတ်ဘဲနဲ့ကချင်ပြည်နယ်မှာဒေတာအနှံ့ပြားမှာဒီထိပ်ပဲတင်းဆောင်ရတဲ့ပြည်သူတွေကိုအမြန်ဆုံးအရေးယူဆောင်ရွက်ပေးဖို့အတွက်အမြန်ဆုံးကြိုတင်ပေးဖို့အတွက်အမြန်ဆုံးဒီကားချင်းဆောင်တာထောက်ထားမှုအပြည့်အဝအမြန်ဆုံးပေးဖို့အတွက်ကျွန်တော်တို့ပြောဆိုနေတာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဆိုတော့မိုးရာသီကလည်းအခုဆိုစနေပြီလို့ပဲပြောရမလို့ဖြစ်နေပြီဆိုတော့အမြန်ဒီရက်ပိုင်းတွေမှာများကဲတင်နိုင်မှာပဲဖြစ်နိုင်မဲ့သဘောဖြစ်နေတာပေါ့နော်အခုကျွန်တော်လေလိုက်မော်ကိုဒေါက်တဲဘူးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တဲဘူးရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ဒေါက်တဲဘူးရေဆိုတော့ဒီပြဿနာကအခုဟိုတဖြည်းဖြည်းနဲ့ဟိုအစောပိုင်းကတော့ဟိုနှစ်ဖက် KIA နဲ့တက်မတော်ကြမှာအပြန်အလှန်ကြွကြကြွကြပြစ်ကြရကနေပြီးတော့အခုတဖြည်းဖြည်းကြီးလာတော့လေနဲ့ဘုံကျတဲ့အခြေအနေပါလေဖြစ်လာပြီးတော့အခုဒုက္ခတွေထောင်းနဲ့တောင်းနဲ့ချီပြီးဟိုအိုးအင်းဆော့ကထွက်ပြရတဲ့အခြေအနေတွေဖြစ်လာတာဟာဘသူမှတာဝန်ရှိတယ်လေအများစုကတော့ဒါတိကျတဲ့အတိုင်းပဲဒီလက်နက်အင်အားအကြီးဆုံးလက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့မြန်မာတပ်မတော်မှတာဝန်ရှိတယ်လို့လည်းညွှန်ထိုးကြတာတော့မှန်တယ်ဒါပေမဲ့လည်း KIA ဘက်ကလည်းKIA ဘက်ကလည်းမြန်မာတပ်မတော်ဘက်ကလူတွေလည်းညွှန်ထိုးကြတာတွေလည်းရှိတာပဲကျွန်တော်တို့ဒီ VOA ရဲ့ Facebook မှာဆိုရင်လည်းအပြန်အလှန်ပြောနေကြတာတွေရှိတာပဲတပေါ်တပ်မတော်မှတာဝန်ရှိတယ် KIA မှာတာဝန်ရှိတယ်အပြန်အလှန်ပေါ့နော်အဲ့ဒါကြီးချင်းအပြင်ဟိုသူ့ဘက်ကိုယ်ပဲလည်းညွှန်ထိုးနေကြတာတွေရှိတော့ဒီဟာကိုအခြေခံဟိုအပေါ်ကခြုံပြီးသုံးသပ်ကြည့်မယ်ဆိုလို့ရှိရင်ဘသူဟာတာဝန်အရှိဆုံးဖြစ်မလဲဒီကိစ္စမှာ
ဟုတ်ကဲ့ဒီဟာတာဝန်ရှိမှုကတော့ဒီနိုင်ငံမှာဆိုလို့ရှိရင်အစိုးရအမြင့်ဆုံးဖြစ်တဲ့အတွက်အစိုးရမှာတာဝန်ရှိပါတယ်တမတော်ကလည်းပဲခုတော်လည်းပြောသွားပါတယ်ဒါကိုရေးဥပ္ပိချုပ်ကသူသမ္မတရဲ့လမ်းညွှန်မှုအောက်မှာဥပဒေအတိုင်းမလုပ်ပါလေလို့ပြောတယ်ဒီအခုစစ်ပွဲတွေကလည်းလွတ်တော်မှာခတ်ပေးတဲ့ budget ကနေအဲဖြစ်လာတဲ့ဟိုပါတော့အနောက်ဆန်တွေအပေါ်မှာပြည်သူလူထုတွေထွက်ပြေးရတာဖြစ်တယ်တစ်ဖက်ကလက်နဲ့ကြိုင်နေမှာလဲတာဝန်ရှိပါတယ်။တိုင်းသားလက်နဲ့ကြိုင်နေမှာလဲတာဝန်ရှိပါတယ်။လက်ကုပ်စွာနှစ်ခတ်တီးမှမိတာဖြစ်ပါလေ။ဒါကြောင့်မို့ဒီဘုံကြီးအမြောက်ဆန်တွေတောက်ပြီးသူလူတွေချက်ပြေးလာတဲ့အတွက်ဒီဟာရဆွေးရှင်အစိုးရကနေဒီလွတ်တော်ကနေဘတ်ဂျက်ထပ်ပေးလိုက်တဲ့အပေါ်ကနေဖြစ်လာတဲ့တိုက်ပွဲတွေဖြစ်တယ်ပေါ့နော်။အဲဒီတော့အစိုးရလွတ်တော်နောက်မှဒီတက်မတော်လက်နဲ့ကြိုင်တိုင်းသားလက်နဲ့ကြိုင်အားလုံးမှာတာဝန်ရှိတယ်လို့ကျွန်တော်မြင်ပါတယ်ရှင့်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ဒီလိုင်းပေါ်မှာရှိနေတဲ့ကျွန်တော်တို့ဒီကိုငင်းချန်ဖင်လန်နိုင်ငံကကိုငင်းချန်ကိုဟိုအချိန်ပေးချင်ပါတယ်ကိုငင်းချန်ရေတက်နေသလားလိုရင်းတူရှင်းလေးကျွန်တော်တို့မြန်မာလေးပြောပြလို့
ပြောပါမယ်ခင်ဗျအခုပြောပါပြီစစ်ကကထုတ်ပြန်နေတာသမရညွှန်ကြားချက်အတိုင်းပဲပေါ့နော်ကချင်တိုင်းရင်းသားတွေနိုင်ငံတကာပေါင်းစုံမှာဗမာပြည်သူလူထုအကုန်လုံးကပါအစိုးရကိုပြောထားတယ်စစ်တပ်ကိုမနိုင်ဘူးဆိုလို့ရှိရင် ICC ကိုလွှဲပေးလိုက်အခုကအစိုးရကကာကွယ်နေတဲ့အတွက်အဓိကကတော့နိုင်ငံတော်အတိုင်းအမြံပုံကိုနဲ့ဒီဥစ္စာမှာပေါ့တမရမှာပဲတာဝန်ရှိပါတယ်။ကျန်တဲ့တိုင်းရင်းသားတွေမှာတာဝန်မရှိဘူး။ကျန်တိုင်းရင်းသားတွေကလာတိုက်နေတာမဟုတ်လို့ပါ။ကျေးဇူးအများကြီးတင်ပါတယ
်။ဟုတ်ကဲ့။ကိုကြီးညာကျေးဇူးတင်ပါတယ်ခင်ဗျာ။အခုလိုလိုရင်းတူရှင်းပြောပေးတာ။ကျွန်တော်ဒေါ်စူတန်နာလလဆိုးကိုလည်းအလဲပေးချင်ပါတယ်။ဒီမေကွန်ဒီစိတ်မေကွန်ပါပဲ။အာဘယ်သူမှတာဝန်ရှိတယ်လို့မြင်မိပါလဲခင်ဗျာ။အဓိကတာဝန်ရှိဆုံးကဒေါ်စူတန်နာလဆိုးမေရတာကတော့လက်ရှိအာဏာရပါတီမှာပါဝင်နေတဲ့ဒီအမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်နေတော့ဆ iam မအနေနဲ့ဆ iam မမြင်တဲ့အတိုင်းပဲပြောစေချင်ပါတယ
်။ဟုတ်ကဲ့။အဲကျွန်မကတော့ဒီဟာကိုအဲကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ပေါ့နော်တကယ်သူထားတဲ့နိုင်ငံတကာစာချုပ်ပေါ်မှာပဲမြှင့်ပြီးပြောချင်ပါတယ်။မ
မြန်မာနိုင်ငံကစီတော်ပေါ့နော်မျိုးသီးရာကိုပေါ်မှာမျိုးမျိုးစုံနဲ့ခွတ်တတ်ဆံမှုမှာပတ်ပြောက်ရေးစာချုပ်ဆိုတာ1990ခုမှာလက်မှတ်ရေးထိုးထားပါတယ်အဲ့ဒါလီဂယ်ဘွန်ဖြစ်ပါတယ်အခုလက်မှတ်ရေးထိုးထားတယ်အနည်း20ကျော်ခဲ့ပါပြီပေါ့နော်ဆိုတော့စပြီးတော့လက်မှတ်ရေးထိုးတဲ့ကယနေ့ထက်ထိပ်ပေါ့နော်အကောင့်ထဲပေါ်ဆောင်ရွက်မှုကလည်းအားနည်းနေပါတယ်အဲ့စီတော့နဲ့မှာဆက်ဆက်ပြီးတော့ UNSCR 1325ပေါ့နော်အမျိုးသမီးနဲ့ငင်းချမ်းရေးလုံခြုံရေးဆိုရဲဒါကုလသမဂ္ဂရဲ့သဘောဥစားပေါ့နော်ဆုံးဖြတ်ချက်ပေါ့နော်အမှတ်1325ပေါ့အဲ့တော့စက္ကိလက်ထောင်မှာထုတ်ပြန်ခဲ့ပါတယ်အဲ့ဒါကတော့ဟိုသဘောဥစားပေါ့နော်ဒီ member တွေအနေနဲ့အလုံးလိုက်နာချင်းသုံးရမှာဖြစ်ပါတယ်အဲ့တော့ဒီဒါဒီတဘောတူညီချက်တွေကိုအကောင့်ထဲပေါ်အားမှာတော့အစိုးရရဲ့တာဝန်ဖြစ်ပါတယ
်။ဟုတ်ကဲ့အဲ့ဒါတွေကလက်ရှိဆရာမအဲ့ဒါ
1325ဆိုတာကအထက်ကဒီတိပက်ခဖြစ်ဖြစ်နေတဲ့နေရာမှာအမျိုးသမီးတွေရဲ့လုံခြုံရေးပေါ့နော်
။ဟုတ်ကဲ့ဆရာမအဲ့ဒါလက်ရှိမှာကျွန်တော်သိချင်တာကလက်ရှိမှာအဲ့ဒါကို
အမျိုးသမီးရဲ့လုံခြုံရေးအဲ့ဒါတွေကတော့ဒီစစ်တပ်ဖြစ်ပေါ့နော်စစ်တပ်နှစ်ဖက်လုံးမှာတာဝန်ရှိပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆရာမကျေးဇူးတင်ပါတယ်အဲ့တော့နောက်ဆုံးဥက္ကမမျိုးကျွန်တော်စက္ကန့်20လောက်ကြာနေတဲ့အချိန်လေးမှာအဲ့ဒီမေးခွန်းကိုပဲဖြေစေချင်ပါတယ်ဘယ်သူမှတာဝန်ရှိပါတယ်ခင်ဗျအ
ဓိကရောဗျာတတ်မလို့ပေါ့ဗျာတတ်မလို့ကစစ်တိုက်နေလို့လူဖြစ်နေရောဗျာတိုင်းသားကဘယ်နေရာသို့တိုက်တာလည်းမရှိဘူးသူတို့တိုက်လို့တာတိုက်ရတာသူတို့ကလုံနေတာနောက်ညီညာရေးဆွေးနွေးပွဲကြီးကြီးလိုက်ပေါ့ဗျာ27ပြည်လုံးကြီးလာက27ပြည်လုံးကြီးလာကဆွေးနွေးပွဲကြီးမှာအကြေးဖြစ်နိုင်လို့ရှိရင်ကျွန်တော်တောင်းဆိုချင်တာ6လဖြစ်ဖြစ်တနည်းဖြစ်ဖြစ်အပြစ်ခံရစေမှဆွေးနွေးကြပေါ့။ဥပမာဆွေးနွေးလဲတိုက်လိုက်ဆိုတော့ဒါလည်းတိပဲမရှိဘူး
။ဟုတ်ကဲ့ဟုတ်ကဲ့
။ပြည်လုံးကြီးကကြီးကလည်းသမင်းစာပွဲဖြစ်နေတယ
်။ဟုတ်ကဲ့။
နောက်ပြီးတော့မှဒေါ်တွဲဘူးပြောလို့ကျွန်တော်အစိုးရရွေးပြောနေတယ်။အစိုးရကပြဿနာပေးတိုင်းတက်ရအောင်ဆိုတော့ကျွန်တော်ကအားပေးလာမှာမဟုတ်ပဲ။သူကသူတို့လုပ်တဲ့ဥစ္စာပဲ
။ဟုတ်ကဲ့။
ကျွန်တော်တစ်သက်ပါတီကလူတွေဆိုတော့ကျွန်တော်သိမ်ပြောချင်ဘူးဗျာ
။ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
။တကယ်တကယ်အချက်ရင်တိုင်းပြည်အတွက်တကယ်ဒေါ်စန်းစုကြည်နဲ့ဗိုလ်ချုပ်ဆန်းတီထောင်တာနဲ့သမ္မတကြီးနဲ့ပူပေါင်းပြီးတော့မှနိုင်ငံအချို့အတွက်တည်ပို့ကြမယ်ဆိုတော့အကောင်းဆုံးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဥက္ကမမင်းကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့အချိန်ကဒီလောက်ပဲရတဲ့အတွက်နောက်ပတ်မှာပြန်ပြီးတော့ဆုံကြပါအောင်လို့